ရန်ကုန်တိုင်းဒေသကြီးအတွင်းမှာစိတ်ကြွဆေးပြား53တိန်ကာလာတံမှုကြံွယ်တန်း95တိန်ခုနှစ်ထောင်၅၀ဖို့ကိုတနင်္လာနေ့ကထပ်မံဖန်ဆီးရမိခဲ့ပြီးဂျဟာရန်ကုန်တိုင်းဒေသကြီးမှာဒုတိယအကြိမ်အများဆုံးဖန်ဆီးရမှုလည်းဖြစ်ပါတယ်ဒီဖန်ဆီးရမိမှုဟာလွန်ခဲ့တဲ့လကမင်္ဂလာရုံမြို့နယ်အတွင်းကဖန်ဆီးရခဲ့ရတဲ့ဆက်ဆက်နေတယ်လို့ရေးသားဖွဲ့ကတုံ့တက်ထားပါတယ်ဒီသတင်းကို
ှန်ဖမ်းဆီးရမိတာကတော့မြောက်ဒဂုံမြို့နယ်အတွင်းမှာဒီလ3ရက်နေ့ကဖမ်းဆီးရမိတာဖြစ်ပါတယ်။ဒီဖမ်းဆီးရမိတာနဲ့ပတ်သက်ပြီးနေပြည်တော်မူရစ်တားဆီးနေနေရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတဝင်ကြအရာရှိတဦးကအခုလိုပြောပါတယ်
။အပမာ15လိန်ခင်ဗျာ။စိတ်ကြားနေတဲ့15လိန်ကာလတံပိုးကဒါ15လိန်ကို9000လုံးနဲ့မြောက်လိုက်။9500တန်း9500
တရင်အသေးစိတ်ကိုတော့ပြောဆိုတာမရှိသလိုမြောက်တကုံရဲစခန်းကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရကုံတိုင်းဒေသကြီးရဲတပ်ဖွဲ့တရင်ထုတ်ပြန်ရေးအဖွဲ့ကရဲမှူးကြီးဝင်းဘိုကတော့ဒီဖမ်းဆီးမှုဟာမင်္ဂါတုံမြို့နယ်မှာဖမ်းဆီးရမိတာနဲ့ဆက်ဆက်နေတာကြောင့်တရင်မထုတ်ပြန်သေးတာဖြစ်ကြောင်းပြောပါတယ်အဲ
့ဒီဒေသတွေကအရင်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်အဲ့ဒီတွေ့ကျွန်တော်တို့ကလောလောဆယ်စီစဉ်သုံးဆိုတော့တို့လေအဲ့အရာကြီးကျွန်တော်သိဘူးဒါမထုတ်ပြန်ခြင်းလေကျွန်တော်ပိုင်းပိုင်းနဲ့ကြက်ကြက်ဆက်ဆက်မှာကျွန်တော်ထုတ်ပြန်ပါမယ်ဗျာ
ဒီကနေ့ထုတ်ဒီမိုကရေစီတူဒေးသတင်းစာမှာတော့စိတ်ကြွဆေးပြားတွေကိုမြောက်တကုံမြို့နယ်51ရပ်ကွက်ကနေအိမ်တအိမ်မှာဖမ်းဆီးရမိတာဖြစ်ပြီးမင်္ဂလာတုံမှာဖမ်းဆီးရမိတာနဲ့ဆက်ဆက်နေတဲ့ဂွင်းဆက်တွေကိုမူရစ်နှိမ်နင်းရေးတပ်ဖွဲ့ဝင်တွေအရှေ့ပိုင်းခရိုင်ရဲတပ်ဖွဲ့မူယုံကတပ်ဖွဲ့ဝင်တွေနဲ့မြေမြေကန်တပ်ဖွဲ့ဝင်တွေပူးပေါင်းရှင်းလင်းစဉ်မှာဖမ်းဆီးမိတာဖြစ်ကြောင်းဖမ်းဆီးရမိတဲ့နေအိမ်မှာလူမတွေ့ရပဲဒီအမှုအသေးစိတ်ကိုဆက်လက်စုံစမ်းနေကြောင်းနဲ့မူရစ်ပုံမှ19ကာကြီးနဲ့အမှုဖွင့်စစ်ဆေးနေကြောင်းဖော်ပြထားပါတယ်။ဇူလိုင်လ26ရက်နေ့မနက်9နာရီကရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်ဇေကဘာဝင်း6လမ်းသွားလမ်းမပေါ်မှာရပ်ထားတဲ့ကွန်တိန်နာရင်တစည်းပေါ်ကနေ WY စာရန်ပါစစ်ကြွဆေးပြား26တန်းကာလတံပိုးကြက်ငွေ133ဘီလီယံအမေရိကန်ဒေါ်လာတန်100ဘိုးကိုဖမ်းဆီးရမိခဲ့ပါတဲ့ဒီဖမ်းဆီးရမိတာဟာကဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားပါတဲ့ဇူလိုင်လ25ရက်နေ့မနေ့ကလည်းရှမ်းပြည်နယ်အရှေ့ပိုင်းတာချီလိမ့်မြို့မှာမူရစ်စေဝါနဲ့မူရစ်စေထုတ်လုပ်ပစ္စည်းကျပ်ငွေသိန်း5000ကျော်ကိုဖမ်းဆီးရမိခဲ့ပါတဲ့UNODC ကကုလသမဂ္ဂရာဇဝဲမှုနဲ့မူရစ်စေဝါနှင်းနှင်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်ထုတ်ပြန်တဲ့မူရစ်စေဝါတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာလည်းမြန်မာနိုင်ငံရဲ့မူရစ်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာတာမရှိကြောင်းဖော်ပြပါတယ်။